Chris, Christopher Gunness. Kimya sisasi yikhenunga journalist. Kimya namane sisasi yirobune khoja logu miyau. Aku ra kimya ha lu khuye tejwa loksha du tani jwa yin campaign da phit de. So ra nyama nanga ma phit paw ne democracy ye ungjwa tong su mu le ne patat pi ro journalist yaw a ne chinka ga re chinka mu ne aku campaign da tyaw ne chinka ne chinka mu belo kwa de le tu tu we la so patwa song sin pya ba kimya.
As a journalist in 1988, I reported on the facts.
ထောင်၉၈၈ တုန်းကတရင်တော့တယောက်အနေနဲ့ကျွန်တော်ဟာအချက်လက်မှတ်တွေကိုသတင်းပို့ခဲ့ပါတယ်။ BBC ကမြန်မာနိုင်ငံတောင်မြောက်အရှေ့အနောက်နေရာနိုင်ငံသတင်းတွေကိုပထမအဦးဆုံးရရှိတင်ပြခဲ့ပါတယ်။ဒါကြောင့်မြန်မာပြည်သူတွေနိုင်ငံတစ်ဝန်းလုံးကအမှန်တရားတွေကိုကြားသိရပြီးသူတို့အုံကြွဖို့ခွန်အားဖြစ်စေခဲ့ပါတယ်။ခုဒီချိန်မှာတော့ကျွန်တော်ဟာစော်အသူကမ်ပိန်းနာတယောက်ဖြစ်ပါတယ်။ Accountability ခေါ်တာဝန်ရင်မှုတာဝန်ခံမှုရှိစေဖြစ်ပါတယ်။ကျွန်တော်တို့အဓိကဦးတည်နေတာကတော့ဗိုလ်ချုပ်မှုရေးမင်းအောင်လှိုင်နဲ့လက်ရောက်ခံတပ်သားတွေအရာရှိငယ်တွေအထိဖြစ်ပါတယ်။ဆိုလိုတာကကျွန်တော်အဖွဲ့အစည်း MAP မြန်မာ Accountability Project ကဒီနှစ်မှာအမှု၅မှု Istanbul က Torture Code ညှဉ်းပန်းနှိပ်စက်မှုဆိုင်ရာတရားရုံးငွေကြေးခွာခြားမှုနဲ့ပတ်သက်ပြီး Paris တရားရုံးနောက်ရှေ့ရှာအင်ဒိုနီးရှားဒါမှမဟုတ်မလေးရှားတရားရုံးမှာ UK တရားရုံးမှာနဲ့နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးICC မှာတမှုအမှုတွေဖွင့်ထားပါတယ်။ဒီရုံးတွေမှာ justice ကိုပေါ်ဆောင်နိုင်အောင်တရားဥပဒေနဲ့အညီအပြစ်မဲ့ပြည်သူတွေကိုပြစ်တတ်သူထောင်ထဲမှာတေးအောင်နှိပ်စက်ညှဉ်းပန်းသူတွေမင်းအောင်လှိုင်ပါဝင်အားလုံးကိုတရားစီရင်နိုင်မှုဥပဒေနဲ့အညီလှုပ်ဆောင်နေပါတယ်။ကမ္ဘာတလောကတရားရုံးတွေမှာလှုပ်ဆောင်နေတာဖြစ်ပြီးမင်းအောင်လှိုင်နဲ့သူ့ဘုတ်ချုပ်တွေပြေးနိုင်ပါတယ်။ဒါပေမဲ့သူတို့ပေါ်အောင်နေလို့မရတော့ပါဘူး။ဒါကြောင့်အခုလှုပ်ဆောင်နေတဲ့ဒီလောရွက်တွေက1988တုန်းကကျွန်တော်လှုပ်ဆောင်ခဲ့တာတွေနဲ့သိပ်ကွာခြားပါတယ်88တုန်းက information တွေသတင်းချက်လက်တွေကြီးဖြစ်ပြီးတော့မြန်မာပြည်သူတွေကိုသတင်းမှန်တွေပြောကြားခဲ့ပါတယ်အခုတခါကျွန်တော်လှုပ်နေတာကတော့မြန်မာပြည်သူတွေအတွက်တရားမျှတမှုရရှိဖြစ်ပါတယ
်88ရေတော်ပုံနဲ့အခု new dollar ရေးဖြစ်ရတဲ့အကြောင်းရင်းတွေကဘလို့ကွာသလဲဆိုတာနည်းနည်းလေးနှိုင်းရှင်းပြောပါအောင် Chris
and the big difference is that there was an election.There was an election in November 2020.
ကြီးကြီးချမ်းသာမှုကတော့2020နိုဝင်ဘာမှာရွေးကောက်ပွဲတရရှိခဲ့ပြီးမြန်မာပြည်သူတွေဘာလို့ရင်နေရတယ်ဆိုတာမြန်မာတပြည်လုံးတစ်ကမ္ဘာလုံးနိုင်ငံတကာတန်တမန်တွေကုလသမဂ္ဂအားလုံးကသဘောပေါက်နားလည်ခဲ့ကြပါတယ်မြန်မာပြည်သူတွေဟာစစ်တပ်ကိုနိုင်ငံရေးကဖယ်ရှားခြင်းနဲ့စစ်တမ်းရကိုပြန်စီခြင်းနဲ့ဒီမိုကရေစီဆိုးရွားကိုသာလိုချင်နေရတဲ့အချိန်ဖြစ်ပါတယ်88တုန်းကကျောင်းသားတစုနောက်ခွဲကလှုပ်ဆော်မှုတွေကြောင့်စူပူရာဖြစ်တဲ့ဘာညာဒါကြောင့်စူပူသူတွေကိုပြစ်ခတ်ရတာဖြစ်တယ်လို့ဆိုခဲ့ပါတယ်အခုဒီချိန်ကတော့အဲ့လိုပြောလို့မရနိုင်တော့ပါဘူးပြည်သူတွေဟာရွေးကောက်ပွဲရလာတဲ့ဒီမိုကရေစီဆွေးရောက်ကိုလိုချင်နေကြတာဖြစ်ပါတယ်ဒါအပြင်2015ခုနှစ်ကစပြီးမြန်မာနိုင်ငံမှာ liberalization လို့ခေါ်တဲ့ short pop ပေးမှုတွေအများကြီးရှိခဲ့တာပါInternet တွေချေချေမြတ်အသုံးပြုခွင့်ရလာတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာကြတယ်။သတင်းချက်လက်တွေလွတ်လပ်ခွင့်တွေအများအပြားရှိလာခဲ့ပါတယ်။ဒါတွေဟာလွန်စွာမှကွဲလွဲထူးခြားတဲ့အချက်တွေပါ။မြန်မာပြည်သူတွေဟာလွတ်လပ်မှုအရာသာကိုထိတွေ့ခံစားနေခဲ့ကြပြီး88တုန်းကတော့ဒီလိုလွတ်လပ်မှုအရာသာမျိုးမခံစားခဲ့ကြရပါဘူး။အခုတော့အဲ့ဒီလွတ်လပ်မှုတွေကိုရရှိခံစားနေရပြီးတော့မှဆုံးရှုံးသွားတော့မြန်မာပြည်သူတွေဟာသူတို့ဘာလို့ကျင်နေဆိုတာကိုသိရဲအတွေ့အကြုံလည်းရှိခဲ့ကြပြီးဖြစ်နေပါတယ်။နောက်ချာနာမှုတစ်ခုကတော့နိုင်ငံတကာအတိုင်းဝန်ရဲ့တုံ့ပြန်မှုဖြစ်ပါတယ
်။ဆိုတော့အဲဒီစစ်စစ်အရေးကြီးတဲ့ငွေကပြည်သူလူထုရဲ့တုံ့ပြန်မှုနဲ့အခုຫນွေဥဒေါ်လာရေးမှာတုံ့ပြန်မှုကရောတကယ်တော့အဲဒီစစ်စစ်တုံ့ကလည်းပဲအခုလိုပဲចောင်းသားလူငယ်တွေဟာနေဆက်ဒေသတိုင်းဒေသအင်အားစုတွေစီသွားပြီးတော့လက်နက်ကင်ဆွဲခဲ့ရတယ်။အခုလည်းပဲအလားတူလုပ်နေတယ်ဆိုတော့အဲဒီຫນူကဘယ်လိုခွဲခြားမြင်သလဲအတူတူပဲတို့ယူဆသလ
ား Well the big difference between what the students did last time and whatGeneration Z are doing now is the internet, is the digital revolution. They've taken the revolution online. So, you know, it's possible.
ဆစ်ဆစ်ချေတုံးကကျောင်းသားတွေလှုပ်ဆောင်ခဲ့ကြတာနဲ့အခု Generation Z ရဲ့လှုပ်ဆောင်ချက်တွေကလည်းအများကြီးခြားနားပါတယ်။အဓိကခြားနားချက်ကတော့ internet ပါပဲ။အခုက digital revolution, digital တော်လှန်ရေးပါ။သူတို့ကတော်လှန်ရေးကို online မှာဖန်တီးလိုက်ကြပါတယ်။ဒါကြောင့်ကျွန်တော်ဟာလန်ဒန်မှာထိုင်နေပြီးခဲ့တဲ့တမင်နှစ်အတွင်းမန္တလေးမှာဘာဖြစ်သွားလဲဆိုတာကိုသိနေပါတယ်။ဆိုတော့မြန်မာနိုင်ငံမှာဘာဖြစ်နေလဲဆိုတာပြင်ပကဘာကအသေးစိတ်စောင့်ကြည့်နေပါတယ်။စစ်ဗိုလ်ချုပ်တွေအနေနဲ့ပြည်သူတွေပေါ်ထိတ်လန့်ပွဲရက်ဆက်ချမ်းချစ်မှုတွေလုပ်နေတာကိုထိန်ချန်ဖုံးကွယ်ထားလို့မရနိုင်တော့ပါဘူး။ဥပမာခရစ်စမတ်တုန်းကလူတွေတက်ပြီးမီးရှို့ခဲ့တာတွေကမ္ဘာပြည်သူတွေအာယုံမှာစွဲထင်နေခဲ့ပါတယ်။ကျန်တဲ့ရက်ဆက်မှုတွေလည်းအလားတူပါပဲ။နောက်တစ်ချက်ကတော့ internet ကြောင့် NUG နဲ့အတက်ခံအင်အားစုတွေရဲ့စူးစီးလှုပ်ဆောင်မှုကိုပိုပြီးထိရောက်စေနိုင်ပါတယ်။ပ ပြည်ရင်းမှာဆိုရင်လည်းသူတို့နဲ့လူချင်းတကားမှမစုံဘူးတဲ့ PDF ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နိုင်ပါတယ်ပြည်ပမှာဆိုရင်သူတို့ဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဗြိတိန်ဆိုရကုလဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းစသူတို့နဲ့အွန်လိုင်းကတဆင့်ဆက်သွယ်ပြောကြားနိုင်ကြပါတယ်ဆိုတော့ဒါတွေဟာအင်တာနက်ရဲ့အကျိုးကျေးဇူးတွေပါပဲအဆက်အသွယ်သတင်းချက်လက်တွေပြန့်ဖြူးမှုတွေဟာလွန်စွာမှလျင်မြန်ထိရောက်လာပါတယ်သတင်းချက်လက်ဆိုတာတော်လိုင်းရေးအတွက်တိုက်ခိုးအရေးကြီးတဲ့ကိစ္စပါဒီလိုအခြေအနေမျိုး88တုံးကမရှိခဲ့ဘူးပါဘူး
Internet ကြောင့်နိုင်ငံတကာနဲ့အလွယ်တကူဆက်သွယ်နိုင်တဲ့သတင်းချက်လက်တွေကိုမြန်မြန်ဆန်ဆန်ဖြန့်ဖြူးနိုင်တယ်ဆိုတာမှန်ပါတယ်။ဒါပေမဲ့လည်းနိုင်ငံတကာရဲ့ကူညီပံ့ပိုးမှုကဘယ်လောက်ထိထိရောက်ရောက်ရှိနေပါသလဲ။မြန်မာပြည်သူအများစုကတော့နိုင်ငံတကာအတိုင်းအဝိုင်းဟာလေသံကျယ်သလောက်လက်တွေ့ထိရောက်ရောက်မကူညီနိုင်ဘူးဆိုပြီးညှိတွားနေရတာကြားပါတယ်။ Yes, go ahead.
The Burmese people are right. The people of Myanmar are quite right. There isn't enough.
မြန်မာပြည်သူတွေပြောတာမှန်ပါတယ်လုံးဝကိုမှန်ပါတယ်နိုင်ငံတကာတိုင်ဝမ်လုံဆောင်ချက်ဟာလိုအပ်သလောက်လုံဆောင်ပေးတာမတွေ့ရပါဘူးကုလလုံခြုံရေးကောင်စီကိုကြည့်ပါရုရှားနဲ့တရုတ်ဟာမင်းအောင်လိုင်ကိုအကာအကွယ်ပေးနေပါတယ်စေအုပ်စုကိုလက်နက်တွေရောင်းချနေပါတယ်မြန်မာစီးကွက်ကိုလိုချင်ပါတယ်တရုတ်ဆိုရင်ပင်လယ်ထွက်ပေါက်ကိုလိုချင်တယ်ဆိုတော့မှန်ပါတယ်လုံခြုံရေးကောင်စီမှာတော့ပြဿနာတွေရှိပါတယ်ဒါပေမဲ့ထွေထွေညီလာခံကိုကြည့်ပါပြီးခဲ့တဲ့နှစ်ဇွန်လတုန်းကဆင်အနာတိမ်မှုကိုရှုတ်ချပြီးလက်နက်တင်ပို့ရောင်းချမှုပိတ်ပင်ရေးအစိုးရကိုကြေကြေပြန့်ပြန့်ထောက်ခံခဲ့ကြပါတယ်။ International Criminal Court ICC မှာဆိုရင်လည်း NUG ကရှောက်ထားနိုင်ခဲ့ပါတယ်။ကျွန်တော်တို့ဖွဲ့ MAP မြန်မာ Accountability Project ဆိုရင်လည်းကျွန်တော် site မှာအသက်မသေပဲကျင်ရည်သူတွေကိုနိုင်ငံတကာတရားရုံးတွေမှာထွက်ဆိုစေဖို့လှုပ်ဆောင်နေပါတယ်။နောက် ASEAN ကိုကြည့်မယ်ဆိုရင်လည်းသဘောကွဲမှုတွေရှိနေပေမဲ့ Indonesia နဲ့ Malaysia တို့က1988တုန်းကနဲ့စာရင်အခုခါအများကြီးတက်တက်ကြွကြွပါဝင်လှုပ်ဆောင်လာကြပါတယ်။ချုံပြောရရင်တော့မြန်မာပြည်သူတွေပြောတာမှန်ပါတယ်နိုင်ငံတကာလိုအပ်သလောက်မလုပ်နိုင်ပါဘူးဒါပေမဲ့တစားတစားလှုပ်ဆောင်မှုတွေတော့ရှေ့တိုးလာနေပါတယ
်အဲ Chris ပြောတဲ့နိုင်ငံတကာတရားမျှတမှုဖော်ဆောင်ရေးရန်ရားတွေပေါ့ဒီနေ့ပြောရရင်နိုင်ငံတကာတရားရုံးတွေပေါ့လေအဲ့တရားရုံးတွေကအမှန်တရားကိုဥပဒေနဲ့ညီစစ်စစ်ဖော်ထုတ်နိုင်မယ်ဆိုတာမှန်ပါတယ်ဒါပေမဲ့သူတို့ရဲ့ဆုံးဖြတ်ချက်တွေက non binding လိုက်နာရမယ်လို့အတင်းအကျပ်စေတတ်တာမဟုတ်ဘူးဆိုတော့ဒီလိုနိုင်ငံတကာတရားဥပဒေဆုံးဖြတ်ချက်တွေလက်တွေ့ဖြစ်လာဖို့ကတကယ်လွယ်ပါမလားအထူးသဖြင့်အနာအပြောင်းလဲမဖြစ်သေးသမျှဒီဟာတွေကိုလက်တွေ့အကောင်အထည်ဖော်ထိုင်ဖို့ဆိုတာဖြစ်နိုင်ပါမလား
Well Chotada for example if the Indonesian authorities have extradition treaties with countries which they do they have many different countries in the world
ဆိုရပါစို့ Indonesia နာမည်ကကမ္ဘာနိုင်ငံအများပြားမှလိုပဲတရားခံလွှတ်ပြောင်းရေးသဘောတူညီချက်extradition treaty တွေရှိထားတဲ့ဆိုရင်တရားမျှတမှုရရှိရေးအတွက်ထူကီယာနိုင်ငံကိုကျွန်တော်တို့မြစ်တာရက်ခံထားပါတယ်ကျွန်တော်တို့ဆွဲဆိုထားတဲ့အမှုအတွက်ပြစ်မှုထင်ရှားစီရင်ခံရတဲ့ဘသူကိုမဆိုဖမ်းဆီးပေးဖို့ဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းကနာဇီစစ်ရာဇဝတ်ကောင် Adolf Eichmann ကိုအာဂျင်တီးနားမှာဖမ်းပြီးအစ်စွေးမှာရုံးတင်တယ်လို့လုံနိုင်ပါတယ်ဒီလိုအေးအေးယူမှုတွေကအချင်းချာမြင့်နိုင်ပါတယ်ယူဂိုစလာဗီးယားကိစ္စမှာ1990ဖြစ်လို့တုန်းကကျွန်တော်ကိုယ်တိုင်ပါဝင်ဆောင်ရွက်ခဲ့ပါတယ်ဒီလိုပဲကြံ့ကြာခဲ့ပါတယ်ဒါပေမဲ့နှစ်တော်ကြာတော့သူတို့ကိုမိတာပါပဲရုံးတင်စစ်ဆေးလာနိုင်ခဲ့တာပါပဲဆိုတော့ဒီနိုင်ငံတကာတရားစီရင်ရေးလုပ်ငန်းတွေကိုရှော့ထွက်လို့မရနိုင်ပါဘူးတိတ်ရေးပါပါတယ
်ဟုတ်ပါတယ်ဒီလိုဖြစ်ဖို့ကအဲ့ဒီပြစ်မှုထင်ရှားစီရင်ခံရတဲ့လူတွေအနာလက်လို့ဖြစ်ဖို့ကအရင်လူသေးတာပေါ့မဟုတ်လားသူတို့အနာမရှိတော့မှဖန်စီပြီးပြစ်ဒဏ်စီရင်နိုင်ခဲ့တာဆိုတော့အဲ့ဒီအဆင့်ကိုအရင်ကြော်လွှားဖို့မလိုဘူးလား
တော့ No that's not necessarily the case ifInterpol for example is prepared to set up what's called a red notice they will
မပေါ်အဲ့လိုဖြစ်ပုံမလိုပါဘူးဆိုကြပါစို့နိုင်ငံတကာရဲတပ်ဖွဲ့ Interpol က red notice လို့ခေါ်တဲ့ဖမ်းဆီးပေးဖို့မြစ်တာရက်ခန့်စာထုတ်ရင်ကမ္ဘာနိုင်ငံအသီးသီးရဲတပ်ဖွဲ့တွေကဖမ်းဆီးလွှဲပြောင်းပေးနိုင်ပါတယ်ကျွန်တော်တို့တရားစွဲဆိုထားတဲ့သူတွေရဲ့နိုင်ငံကူးလက်မှတ်အချက်လက်အသေးစိတ်ကို Interpol ကဖော်ပြပေးထားရင်အဲ့လိုကို Indonesia Bangkok ကမ္ဘာဘယ်နေရာရရောက်သူတို့ကိုဖမ်းဆီးပြီးတရားရင်ဆိုင်မှုတက်ဆိုင်ရာကိုလွှဲပေးနိုင်ပါတယ်ဘလောက်ကြမ်းကြမ်းမှလဲဆိုတော့ပြောဖို့လဲမဖြစ်နိုင်စရာမရှိပါဘူးနိုင်ငံတကာတရားစီရင်ရန်နေရာတွေသာအပြည့်အဝလက်ပတ်မယ်ဆိုရင်မြန်မာပြည်သူတွေတရားမျှတမှုကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ
်ပြောရမယ်ဆိုလို့ရှိရင်အခုလောလောဆယ်မှာကမ္ဘာမှာခက်နေတာအဲ့လိုနိုင်ငံတကာတရားစီရင်ရန်နေရာတွေအပြည့်အဝလက်ပတ်နိုင်ဖို့အတွက်ကလည်းပဲကမ္ဘာနိုင်ငံတွေကတညီတညွတ်သက်ရှိနေရမှာမဟုတ်ပြန်ဘူးရုရှားနဲ့တရုတ်ကတစ်ဖက်အမေရိကန်နဲ့နောက်ဒီမိုကရေစီနိုင်ငံကြီးကတစ်ဖက်အဲ့လိုဖြစ်နေကြတော့ဒီအချိန်နှင်းမှာသူတို့ရဲ့ညီညီညွတ်ညွတ်နဲ့ဒီကမ္ဘာတရားမျှတမှုရန်ရာကြီးအရှိန်အဟုန်နဲ့လေပတ်နိုင်အောင်တညီတညွတ်တွန်းနိုင်ပါမလားခရစ်စတီးယန်မှာ
Look, it is the case that there are divisions, there are difficulties, but I mean, one of the interesting things about the Ukraine crisis is that
တို့ချင်းနေရတယ်လို့ဖြစ်နေရဆိုပေမဲ့စိတ်ဝင်စားဖို့ကောင်းတဲ့အချက်တစ်ခုကယူကရိန်းကိစ္စပါယူကရိန်းချက်ထဲမှာဒီနိုင်ငံတကာတရားမျှတမှုရန်တရားကပူတင်ကို ICC ကိုညှို့နေကြပါပြီဒီလိုရက်ဆက်ချင်းချုပ်တဲ့လိုရက်တွေကို ICC ကအရေးယူနိုင်ပါတယ်ကျွန်တော်မြင်မှာတော့သူတို့ဟာဥရောပဒေသလူမျိုးတွေခရစ်ယာန်တွေဒုက္ခရောက်တော့အရေးကြီးကိုလောက်ကြပါတယ်ရိုဟင်ဂျာတွေစီးရီးယားနိုင်ငံသားတွေယမန်နိုင်ငံသားတွေအီရတ်နိုင်ငံသားတွေအတွက်ကြတော့အလေးမထားကြပါဘူးသဘောထားမမျှတတဲ့အကြောင်းဆောင်တွေဖြစ်နေတယ်လို့ထင်ပါတယ်ဒါပေမဲ့အခုခါမှာတော့အရင်ကတကားမှမဖြစ်လာတဲ့အခြေအနေမျိုးတွေအခုတော့ဖြစ်လာနေပါပြီကျွန်တော်တို့အနေနဲ့လောက်ကိုလောက်ရမှာကတော့ယူကရိန်းပြည်သူတွေနိုင်ငံတကာအာရုံစူးစိုက်မှုကိုရရှိနေသလိုပဲမြန်မာပြည်သူတွေလည်းအလားတူအလေးထားမှုခံရနိုင်မှုပဲဖြစ်ပါတယ်ယူကရိန်းပြည်သူတွေနေလို့ပဲမြန်မာပြည်သူတွေလည်းတရားမျှတမှုအတွက်တိုက်ပွဲဝင်နေကြပါတယ်ဒါကိုကမ္ဘာကသဘောပေါက်ကျွန်တော်တို့လောက်ကြရမှာဖြစ်ပါတယ်